are to be said our responsibility to protect you to so ပြီးတော့အော်ပြောလိုက်တာပါအဲ့ဒါကဘယ်လိုဖြစ်တဲ့ဆိုတာညာရှင်ကျောင်းလေးတော့တမိုင်းကျောင်းလေးတော့နည်းနည်းပြောရမယ်2005ခုနှစ်မှာကုလသမဂ္ဂတစ်နှစ်50မြောက်နှစ်ကဒီကပ္ပဖြစ်ကြီးများဆမ်မစ်ဆိုတာလုပ်ပြီးတော့အဲ့ဒီ2005ခုနှစ်မတိုင်ခင်ကလည်းရဝန္ဒါတို့1990ခုနှစ်မှာဒီဂျီနိုဆိုက်တပ်ဖြတ်မှုများဆိုးရွားဖြစ်ခဲ့တယ်ဆိုတဲ့နေကလို့ခေါ်တဲ့ယူဂိုစလာဗျာမှာလည်းဖြစ်တဲ့အဲ့လိုတပ်ဖြတ်မှုတွေကိုကာစီနိုင်တဲ့ဒါစီနောက်တော့ကာကွယ်နိုင်ကာကွယ်နောက်တော့ကုစားနိုင်ဘယ်လိုကုစားမလဲဆိုပြီးတော့ဒီ R2P သဘောကိုကုလသမဂ္ဂမှာတက်တဲ့နိုင်ငံပေါ်ဘယ်လိုနိုင်ငံလဲတော့မပြောတတ်ဘူး60 90တော့လုံးဝမနေဘူးထင်တယ်တိတ်ကြီးကောင်းဆောင်တွေကပညာတညွတ်တဲ့သဘောတူရလို့ဆိုပါတယ်ပညာတညွတ်တဲ့ဆိုတာတူတူပြောရရင်အဲမဲခွဲပြီးဆုံးပြဟာမတူပါဘူးဟိုဒီတက်တဲ့မြောက်ကို consensus ဆိုခေါ်တဲ့သဘောတူညီကြောင်းတို့ပြဆိုလိုက်တာပါပဲအဲ့ဒါပါလဲဆိုလို့ရှင်နိုင်ငံတနေနိုင်ငံမှာဘယ်နိုင်ငံဖြစ်တယ်နော်ဒီ genocide လို့ခေါ်တဲ့လူမျိုးစုအရေးနိုင်ငံသားအရေးနဲ့ဘာသာအရေးကြောင့်တတ်ဖြတ်မှုအမျိုးတုံးအောင်လုပ်ဆောင်မှုများရှိခဲ့တယ်ဆိုတော့ genocide လူမျိုးပြုတ်ပြုံးတတ်ဖြတ်မှုဆိုတာကတိတ်မတိကြတော့အဲ့ဒီစကားကိုကျွန်တော်မသုံးဘူးဘာမှလို့အခုလို့ရှင်းပြပြီး genocide လို့ကျွန်တော်သုံးမယ် genocide crimes against humanity လူသားများပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုများနောက်တစ်ခါဒီ war crime စစ်ရာဇဝတ်မှုများနဲ့ ethnic cleansing ဒေသအတွင်းမှာရှိတဲ့လူမျိုးစုတော့လူမျိုးများကိုတခြားဒေသတို့ရောက်သွားအောင်ဖိတ်ထုတ်ချင်တာအကြမ်းပြင်းတဲ့ဘာသာပြန်တယ်အဲ့ဒါဒီမဖြစ်အောင်နိုင်ငံတိုင်းနိုင်ငံတိုင်းမှာတာဝန်ရှိတယ်နောက်တစ်ခါအဲ့ဒါဒီဖြစ်လာရင်နိုင်ငံများအနေနဲ့တားဆီးနိုင်အောင်ဖြစ်နေတယ်ဆိုရင်ကုစားနိုင်အောင်အဲ့ဒီစကားပဲသုံးရတယ် remedy ကိုကျွန်တော်ကုစားလို့သုံးပါတယ်အဲ့ဒါကုစားနိုင်အောင်လုပ်ဆောင်ရမယ်လို့2005ခုနှစ်ကဒီကပ္ပထစ်ကြီးကောင်းဆောင်များအစည်းအဝေးမှာတညတကြွတဲ့ဆောင်ခဲ့ပြီးတော့လုံခြုံရေးတောင်စီရလည်းအဲ့ဒီယူဆကို2006ခုနှစ်ထွန်းဖြတ်ချက်အမှတ်169မှာလည်းလုံခြုံရေးကောင်စီကသဘောတူကူးပါခဲ့ပါတယ်
။အဲ့တော့ခုနပြောတဲ့အချက်လက်တွေထဲမှာ genocide war crimes နောက်ပြီးတော့ crime against humanity နောက်ပြီးတော့ ethnic cleansing ethnic cleansing ဟာကျွန်တော်ဇန်နနဲ့ခါမှကျွန်တော်လူမျိုးအလိုက်စင်းစင်းဖယ်ရှားမှုဆိုပြီးတော့တင်ရပါ
တယ်။ဟုတ်ကဲ့ဟုတ်ကဲ့ဆောပါပြီခင
်ဗျ။အဲ့ဒီတော့အခုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုစွပ်စွဲမှုတွေရှိပါတယ်။ဆိုတော့ဒီခါမှာဘယ်လို criteria တွေဘယ်လိုအခြေခံအချက်လက်တွေကြည့်ပြီးတော့ရေပူရအဖြစ်သတ်မှတ်ကြတယ်ဆိုတာပြောပါခင်ဗျ
။ဘယ်လို criteria ကိုစွဲလဲဆိုတော့ကျွန်တော်လည်းမြန်မာနိုင်ငံထဲမှာနေတာပဲ။ကျွန်တော်လည်းရန်ကုန်မြို့မှာပဲနေတော့ရခိုင်လည်းကျွန်တော်မရောက်တာနှစ်ပေါင်း40လောက်ရှိပြီ။မရောက်ဘူးပါဘူး။အခုဘယ်လိုဖြစ်တယ်ဆိုတာနိုင်ငံအစိုးရပိုင်းသတင်းစာတွေနဲ့အဲ news media တွေကပြောတာတမျိုးပေါ့လေနောက်ပြီးတော့နိုင်ငံခြား CNN BBC VOA တွေမှာပြောပါဘူး BBC တွေကဘာမှ BBC ပြောတာမဟုတ်အင်္ဂလိပ် BBC နဲ့ဂျန်မဲအားတွေတွေ့နေတာတော့ဘလို criteria နဲ့တတ်ပါမလဲဆိုတာကတော့အဲ့လို genocide ဆိုတာကတော့တော်တော်လေးကိုခက်တယ်တတ်မှတ်ဖို့က genocide ဆိုတာကတပ်ဖြတ်မှုတိုင်းနဲ့ genocide မဟုတ်ဘူးခုနကကျွန်တော်တမင်တကာခြံပြောခဲ့တာကနိုင်ငံရေးအစုအဖွဲ့တွေကိုစပ်ဖြတ်တယ်ဆိုရင် genocide convention စာချုပ်ရgenocide မနည်းဘူးနောက်တစ်ခါယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်းတွေကိုတပ်ပြတ်တဲ့ပြုတ်ပြုံးအောင်လုပ်တယ်ဆိုရင်လည်း genocide မနည်းအဲ့တော့ဘလို criteria နဲ့တတ်မှတ်လဲဆိုတာတော့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းကုလသမဂ္ဂအပါဝင်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့ regional အဖွဲ့အစည်းတွေရဲ့ပြည်ရင်တတ်မှတ်ချက်ပေါ်မှာမူတည်ရတယ်အဲ့တော့အဲ့လိုဟာမျိုးခုန၄ချက်နဲ့ကန့်ညီမှာဖြစ်မှာနော်စံတပြတဲ့လူတနက်နဲ့ပြစ်တာတောင်မှဒါဟာethnic cleansing meeting up in
ဆရာပြောတာ genocide ကိုရှင်းတော့ကျွန်တော်အဓိကဗမာပြည်နဲ့ပတ်သက်ပြီးတော့ genocide လို့ကတော့မဟုတ်ဘူးမလား ethnic cleansing ဆိုတာကတော့ဒါလက်သမကအတွင်းမှုချုပ်အဲ Guterres ကိုတိုင်ကပြောပါတယ
်
လူပေါင်းတိမ်ထွက်ပြေးနေရတဲ့ဆိုရင် genocide မခေါ်ရင်ဘယ်စကားသုံးမလဲဆိုတော့သူကမေးတာရှိပါတယ
်ဟုတ်ကဲ့ Guterres ပြောတာဖတ်လိုက်ရပါတယ်ကျွန်တော် Guterres က ethnic cleansing ဟုတ်ရင်ဘာဟုတ်လဲဆိုတော့သဘောမျိုးသူစကလုံးတိကျတာကျွန်တော်မမှတ်မိဘူးအင်္ဂလိပ်ဘာသာကလည်းပြောတာ ਉਹ အဲ့ဒီအဲ့တော့6,500ဆိုတာကကျွန်တော်သိတဲ့လောက်ကတော့ဒီမြန်မာအစိုးရ650တိဖြစ်တယ်6,500ပဲဖြစ်တယ်6,500ပဲဖြစ်တယ်လို့တော့မပြောပါဘူး6,500လောက်ဆိုတာကိုသူတို့လက်ခံမလို့အဲ့တော့ပြောလိုက်မယ်ကျွန်တော်ဦးကျော်သားတန်းနဲ့ပြောရတာဖြစ်နိုင်မှာဖြတ်ပါမယ်ဒီကဘာဘူဆန်းနေနောက်နိုင်ငံဆန်းနေတိုက်ပြီးမချစ်ဘူးကလားချစ်တယ်အဲ့လိုပြောမှလည်းကျွန်တော်သိဆိုရင်ဒါအမှန်တမ်းပြောတာမဆိုင်တော့လေဗီယက်နမ်ကကွန်မြူနတီပြီးတော့အသက်ဆုံးပြီးသိမ်းနဲ့ချီပြီးတော့ကလေနဲ့ပွားတဲ့ခါမှာအဲ့ဒီချစ်ကဗီယက်နမ်ကွန်မြူနတီပါတီကဒါဒီကောင်တွေသစ္စာပေါက်တွေဘာတွေဖြစ်တယ်လို့ပြောမှာပေါ့အဲ့တော့ထွက်ပြေးတယ်ဆိုတဲ့ကောင်က ethnic cleansing ဟုတ်မဟုတ်ဆိုတော့ကျွန်တော်လည်း အမှန်နဲ့ပြောရင် ethnic cleansing ကိုအပြည့်အဝဖွင့်ဆိုထားတဲ့ convention မရှိသေးဘူးခင်ဗျခုန genocide crimes against humanity war crimes တို့ဒီပေါ်ဖွင့်ဆိုထားတာရှိတယ်ဆိုတော့ ethnic cleansing ဖုတ်လောက်မယ်လို့ကုလသမဂ္ဂအတွင်းအကြီးမှုချုပ်ပြောတာသူကကျွန်တော်ရဲ့ပူတည်မယ်လို့ကျွန်တော်ထင်တယ်အချက်လက်အရာရတော့နောက်ဥပဒေကြံပေးတွေလည်းရှိမှာပေါ့လေအဲ့တော့အဲ့ဒါကိုတော့ကျွန်တော်အဲ့တော့ပဲကျွန်တော်ရက်ချင်ပါလေဖြေတာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့အဲ့ဒီထက်မှာတခုကဒါအဓိပ္ပာယ်ဖွင့်ဆိုရပြီးရခါမှာ R2B လောက်လာပြီဆိုရင်အဲ့ဒီမှာပါဝင်တဲ့လုပ်ငန်းတွေထဲမှာ mediation လောက်တာလည်းပါတယ်တခါ early warning mechanism လည်းပါတယ် economic sanction လည်းပါတယ်နောက်ပြီးတော့ military intervention ဆိုတာနောက်ဆုံး last resort အနေနဲ့ပဲသုံးခု strategy ရေးထားတွေ့ပါတယ်ဆိုတော့အခုမြန်မာနိုင်ငံဝင်လည်းပဲသူတို့ပြန်ဖြေဖို့ကြိုးစားတဲ့အစွမ်းနှစ်ဖက်ကြားမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားမှာနောက်ပြီးတော့မြန်မာနိုင်ငံကိုစီးပွားရေးအရေးဖို့တန်ခတ်ဖို့ဆိုတာလည်းသူတို့ပြောနေကြတယ်ဆိုတော့ဒါတစ်စိတ်တစ်ဓာတ်အဖြစ်ဒီသဘောဆဲုံနေပြီးဖြစ်နေတယ်လို့ဆွနံပြဆရာ
ဟုတ်ကဲ့အဲ့ဒါကတော့ဟုတ်ပါလေခုနအစိုးဆုံးဟာကိုပြောအောင် military intervention ဆိုတာကတော့ကုလသမဂ္ဂကအခု R2P ကိုလုံခြုံရေးကောင်စီမှာ2011ခုနှစ်ကလေးပြားမှာတပ်ဖြတ်မှုတွေပုံကံမှုတွေဖြစ်တော့ R2P ကိုကျွန်တော်အမှတ်မမှားဘူးဆိုရင်လုံခြုံရေးကောင်စီကိုယ်တိုင်ကအဲ့ဒီယူဆကို invoke လုပ်တယ်နောက်အများစုကတော့ Africa နိုင်ငံတွေမှာဟုတ်တော့ဒါပေမဲ့ကုလသမဂ္ဂဂျပန်တွေကိုလှုပ်ပြီးတော့ကုလသမဂ္ဂက military intervention ပေါ်လေစအင်အားသုံးပြုလုပ်ခဲ့ဆိုတာကဒီကလေးအနှစ်90နဲ့မှမနှစ်ကျော်တပိုင်းမှာနှစ်ခါပဲရှိခဲ့တယ်ပထမဆုံးတစ်ခါ1950ခုနှစ်ဂျွန်လကမြောက်ကိုရီးယားတောင်ကိုရီးယားကိုတိုက်တွန်းကအမေရိကန်ဘူချုပ်မက်ကာသာရဲ့အောင်းဆောင်မှုအောက်မှာကုလသမဂ္ဂအလံကိုအသုံးပြုပြီးမြောက်ကိုရီးယားကိုစတင်တက်ခဲ့တယ်အဲ့ဒါအဲဒီတော့ကဗမာကလည်းအဲ့ဒီဟိုဗမာတပ်တွေမလုပ်ပေမဲ့အဲ့ဒီအာဟုတော့ထောက်ခံတယ်ဆိုတော့ကျွန်တော်နားလဲနောက်တစ်ခါ1990ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Quinpugen နဲ့ American ကတိုက်တာအဲ့ဒါကလည်းကုလသမဂ္ဂစပွဲမဟုတ်ဘူးလို့ထိုးစင်တုန်းကကုလသမဂ္ဂပြည်မှုချုပ်အသက်68ရှိပြီဖြစ်တဲ့ပြည်သူနိုင်ငံသားပယ်ရစ်တီကိုရာကိုရင်ကပြောမှုတယ်အဲ့တော့ military intervention ကိုကြောင်းတော့မပြောပါနဲ့တော့ဒါမဖြစ်ပါဘူးဘာမှလည်းမြေကလူးဆံပြလုံးဝဖြစ်ရမလို့ဒါကုလသမဂ္ဂသမိုင်းမှာတောင်မှနှခါတဲ့မပူတဲ့ပါတကခတ်ရှင်တွေမျိုးပဲရှိခဲ့တယ
်ဆိုတော့တခါကုလသမဂ္ဂကလုံခြုံမှုထိန်းသိမ်းရေးတပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့နေရာဖြစ်နေတဲ့နေရာမှာပို့တာလည်းပဲကြားမှုပါတယ်အထူးသဖြင့်ကက်ရှမီးယားမှာလည်းပြည်ထောင်နိုင်ငံနဲ့သိပ်မဝေးလှဘူးပေါ့အိန္ဒိယနဲ့ပါကစ္စတန်ကြားမှာအဲ့လိုထိန်းထားကြတာတွေမကြာခဏကြုံခဲ့မှုပါတယ်ဆိုတော့ဒီလိုကိစ္စမျိုးရောဆရာဖြစ်လာနိုင်ပါသလား
အဲ့ဒါလည်းကျွန်တော်တော့အမှန်တမ်းပြောရင်ဖြစ်လာနိုင်တယ်လို့မထင်ဘူးပါဒီလိုလို့ဆိုတော့ဟိုဥကျော်သားကပြောတာကျွန်တော်အတိမပြည့်စုံတော့ကက်ရှမီးယားမှာတော့ကုလသမဂ္ဂတပ်ဖွဲ့တွေဒီအိန္ဒိယနဲ့ပါကစ္စတန်နေရာမှာခြားတယ်လို့ကျွန်တော်မကြားမိဘူးဒါပေမဲ့ဦးကျော်တန်တာမှပြောတာမှားတယ်လို့ကျွန်တော်မဆိုတော့ပါဘူးကျွန်တော်သိတာကဗမာနိုင်ငံနဲ့ဆိုရလိုက်တော့ဒီနဲ့သက်ဆိုင်တာက1956ခုနှစ်ဒီအာရဣဇရီ56ခုနှစ်နော်56အောက်တိုဘာ
အ
ာရဣဇရီစစ်ပွဲအပြီးမှာဒုတိယတွင်မှုချုပ်ကိုရဒမက်ကရဲ့ဒုတိယတွင်မှုချုပ်ဆွီဒင်နိုင်ငံသားဒက်ခနာရှူရဲ့သဘောတူညီမှုနဲ့နော်ကိုရဒမက်ကချန်ပီယံရေးတပ်ဖွဲ့ United Nations Emergency Forces ဆိုတော့ဟိုအစ်ချင်းနိုင်ငံဆန်နိုင်ကျွန်းစံမှာထားတယ်။အစ္စရေးမှာထားဝင်မပြူ။တိုးတော်လဲ1969ခုနှစ်မေမှာကုလသမဂ္ဂတွင်မှုရဲ့ဥတ္တံထဲမှာအစ်ချင်းသမ္မတနာဆာကအဲ့ဒီကုလသမဂ္ဂတပ်ဖွဲ့တွေကိုရုပ်သိမ်းပေးပါလို့သွားတောင်းဆိုတဲ့ခါမှာဥတ္တံကိုယ်တိုင်ကာယိုကိုသွားပြီးတော့နော်နာဆာကိုမေတ္တာရခံတော့လဲနာဆာကတင်းခံနေကြပြန်လို့အဲ့ဒီကုလသမဂ္ဂပြန်ပြီးရတဲ့ပွဲဒီကိုအစ်ချစ်နိုင်ငံဆင်နိုင်တာနေပြီးတော့ဆုတ်ခါပေးကြရတယ်။အဲ့ဒါကအဲ့ဒီအချမ်းနဲ့ချမ်းနေရမှလည်းရှိတယ်။အဲ့တော့ကျွန်တော်တော်တော်ပြောရင်ဒါစစ်ဖြစ်ခဲ့တဲ့ဒါမို့လေတနိုင်ငံနဲ့တနိုင်ငံကြားမှာစစ်မဖြစ်တော့လေအင်မတန်ကြီးမားတဲ့ tension ပါ။များသောအားဖြင့်စစ်ဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဒါဘာဖာလို့ခေါ်တဲ့ပြန်ပြေးရေးအနေနဲ့ဖြစ်သွားတယ်။အဲ့ဒါကလည်းစကားဖြစ်ပြောရုံပဲရှိမှာ။ဘာမှဟို Twitter ပူပန်နေကြမလို့ဘူးလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝမှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါရတယ်။အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာ။ဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲ။တချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတပ်ကိုလည်းတင်တာပဲဒါပေမဲ့ဘာမှမဖြစ်ပါလားဆရာ။အဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်။ဆရာဥပဒေကြောင့်ကရှင်းပြ
โอเคဥပဒေကြောင်းကကျွန်တော်ရှင်းပြပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာဒီပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့ တချို့အမှုတွေကိုဆိုရင်ဒါအမေရိကန်ဖြစ်ဖြစ်ဗမာပြည်ဖြစ်ဖြစ်ကျွန်တော်တခါလွန်ခဲ့တဲ့15နှစ်လောက်ကအလုပ်လုပ်ခဲ့ဘူးတဲ့ဘာနိုဝါတူနိုင်ငံကျွန်းဖြစ်ဖြစ် enforcement ကမတူပါဘူးတချို့ပါဝါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အနည်းနဲ့အများတော့ဘာသာတ rule of law ဘယ်လိုပင်ပြောဆိုတော့လဲတူညီသွားမှာဖြစ်ဘူးအဲ့တော့အတိအကျရဥပဒေမှာအများစုနိုင်ငံတကူ enforce ဖို့ရမှာဖြစ်ဆိုတာ mechanism နော် account ထဲပို့ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်